မွေးရစေတုံဆွဲသူတွေကိုထောင်ချအပြစ်ပေးမဲ့အစားလူမှုအကျိုးပြုလုပ်ငန်းတွေမှာအခမဲ့ဆောင်ရွက်စေရမယ့်ပြည်ထောင်မျိုးချမှတ်ဖို့ပြင်ဆင်ထားတဲ့ဥပဒေတရားကိုအမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါပြီ။မူရစ်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဆေးဝါးများဆိုင်ရာဥပဒေပြင်ဆင်ချက်အရမူရစ်ဆေးသုံးသူတွေအနေနဲ့လူမှုအကျိုးပြုလုပ်ငန်းတွေမှာအခမဲ့ဝင်ရောက်လုပ်ကိုင်ရမယ့်ဥပဒေပြင်ဆင်ချက်အပေါ်တရားရေးပိုင်းကရောအကျဉ်းထောင်ပြုပြင်ပြောင်းလဲရေးလှုပ်ရှားဆောင်ရွက်နေသူတွေကပါကြိုဆိုကြတဲ့အကြောင်းမတ်သိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မူရစ်ဆေးသုံးဆွဲသူတွေကိုပြစ်ဒဏ်ချမှတ်တာမှာထောင်ဒဏ်နဲ့အစလူမှုရေးအကျိုးပြုလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်ရမယ့်ပြစ်ဒဏ်တွေအဖြစ်ပြောင်းလဲကျင့်သုံးဖို့ပြည်ထရေးဝန်ကြီးဌာနရဲ့ဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။မူရင်ဆေးသုံးဆဲသူတွေအနေနဲ့လူမှုအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်ခြင်းပြစ်ဒဏ်ဆိုရမှာကြီးကျက်သူရှင်းမှောက်တတ်မှတ်ဝတ်စုံနဲ့တတ်မှတ်နိုင်ရည်ပြည့်မီအောင်ဆောင်ရွက်ရမှာဖြစ်ပါတယ်။တစ်ပင်ဆိုင်တာလန်ဒတာပြုပြင်တာတန်ရှင်းရေးလုပ်ငန်းတို့လိုလုပ်ငန်းတွေမှာအခကျင်းငွေမယူဘဲအခမဲ့ဝင်ရောက်လုပ်ကိုင်ရမှာဖြစ်ပါတယ်။အမျိုးသားလွှတ်တော်အမတ်ရှင့်နေကြီးဥအောင်သိန်းကတော့ဥပဒေပြင်ဆင်ချက်အပေါ်မှာအခုလိုပြောပါတယ်
။ဟောမွေးစီဝါ၃ဆဲသူကိုသတ်မှတ်ပြီးတဲ့ grant ပေါ့။အဲ့ဒီရဆိုရင်လက်ဝဲတွေးရှိပြီမဲ့၃ဆဲသူဖြစ်ရဆိုရင်တော့ဟောပြောပါစီဝါကုသမှုပါညာလုပ်တာပေါ့။၃ grant နဲ့ကြော်ပြီးတော့လက်ဝဲတွေးရှိရဆိုရင်တော့ဒါထုံးလန့်တိုင်းပေါ့။ဟောပြည်တံသွားမဲ့စကားများတာပေါ့နော်။ဟောက၃ဆဲသူဆိုရင်ကျွန်တော်တို့ထောင်ချရဲ့စနေကိုမရှိတော့ဘူးအဲ့ဒီသုံးဆွဲသူသုံးဆွဲသူအဆင့်ရနေပေါ့အဲ့ဒီဖြံပြီးရောင်းချတဲ့အဆင့်မျိုးဖြစ်ရင်တော့ဒါဥပဒေကြောင်းရသွားပေါ့လေနော်အဲ့သုံးဆွဲခွင့်ပေးထားတဲ့လူလက်ဝဲပြုပြီးမဲ့အဲ့သူ့ကိုလည်းဒါခံဝန်ချုပ်ချုပ်ပြီးတော့လူဝေးဟိုဟာဒီမှာစေဝါကုသပြီးတော့လူဝေးလုပ်ငန်းတွေလုပ်ဖို့အတွက်အဲ့လိုသတ်မှတ်ပေးထားရရှိပါတယ်
အချင်းကြနေသူအများစုကမူရစ်ဆေးဆွဲသူတွေလက်ဝယ်တွေ့ရှိသူတွေဖြစ်နေတာကြောင့်ဒီဥပဒေပြင်ဆင်တဲ့ဆောင်ရွက်ချက်ကအချင်းသားလျှော့ချရေးနောက်မူရစ်ဆေးဆွဲသူတွေလက်ဝယ်တွေ့ရှိထားသူတွေကိုပြန်ပြီးတော့ထူထောင်ပေးနိုင်မယ့်အစီအစဉ်အဖြစ်အချင်းထောင်ပြုပြင်ပြောင်းလဲရေးဆိုင်ရာလှုပ်ရှားသူတို့ကရှုမြင်ပါတယ်။နိုင်ငံရေးအချင်းသားများကုညီဆောင်ရှောက်ရေးအဖွဲ့ AAPP ရဲ့တွဲဖက်အတွင်မှုဦးတိန်နိုင်ကတော့အခုလိုပြောပါတယ်
။အခုပြန်မြခြင်းအပြင်အကျဉ်းတောင်မှာရှိနေတဲ့ဒီအကျဉ်းသားဥရီရဲ့ထဲဝက်ကျော်ဟာမူရစေဝါအမှုနဲ့ထောင်ကြရတာပါအဲ့ဒီထဲမှာမှဒီမူရစေဝါရောင်းဝယ်ဖောက်ကားမှုကနေပြီးတော့မူရစေဝါတုံးဆွဲမှုကပုံများတယ
်ဒါပေမဲ့မူရစေဝါရောင်းချမှုတုံးဆွဲမှုကိုထိန်းချုပ်နိုင်ဖို့အတွက်ဥပဒေအတိုင်းတရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့ကအရေးကြီးတယ်လို့လည်းဦးတိန်နိုင်ကထောက်ပြပါတယ
်ဥပဒေအရဥပဒေစိုးမိုးမှုကိုထိတိယောက်လုပ်ဖို့တော့လိုပါတယ်ကျွန်တော်မြန်မာနိုင်ငံမှာဒီလိုမျိုးမူရစ်ဆေးဝါသုံးနိုင်ငံသုံးဆွဲတဲ့လူတွေဒီလက်ဝအနိုင်ငံလက်ဝဲကိရှိတဲ့လူတွေကတော့ထောင်လေးကိုနှိမ့်နဲ့ချိန်ပြီးတော့ဟိုကြနေပြီမဲ့တကယ်တမ်းဒီကားအစိလိုက်ကြိတ်တာအိမ်ထဲမှာဟိုအခန်းအတိတ်တွေးတဲ့လူတွေကတော့ပိုင်ဆိုင်မဲ့ဖြစ်သွားတာလို့ဖြစ်သွားတဲ့ကိစ္စမျိုးတွေအများကြီးရှိပါတယ
်ပြည်ထရေးဝန်ကြီးဌာနကဥပဒေပြင်ဆင်ချက်တင်သွင်းခဲ့တဲ့အထက်မှာတော့ပြည်ထောင်တွေပြောင်းလဲကျင့်သုံးဖို့စေကုသပေးရင်းနဲ့ပြန်လည်ထူထောင်ရေးပိုင်းမှာလည်းပြုပြင်ပြောင်းလဲထားတာတွေ့ပါတယ်။အမျိုးသားလွှတ်တော်ဘက်ကအတည်ပြုခဲ့ပြီးဖြစ်တာကြောင့်ပြည်သူလွှတ်တော်ဘက်မှာအတည်ပြုဖို့တော့လိုအပ်နေပါသေးတယ်ရှင်။